တရုတ်ရာဇဝကအနေနဲ့ဆက်နွယ်ပြီးဒေါ်လာ 1.8 တန်းကျော်ငွေကြေးခွာချမှုနဲ့အလို့ရှိနေတဲ့ဖိလစ်ပိုင်မြို့တော်ဝန်ဟောင်းကိုအင်ဒိုနီးရှားကဖမ်းဆီးလိုက်ကြောင်းတာဝန်ရှိသူတွေကဒီကနေ့ပဲပြောကြားလိုက်ပါတယ်။ Alice Goh လို့လူသိများတဲ့တရုတ်လူမျိုးကွန်ဟွာဘင်းကိုရာဇဝမှုတွေနဲ့ပတ်သက်ပြီးလွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေမှာထွက်ဆိုဖို့ညှဉ်းဆန်ခဲ့တာကြောင့်အထက်လွှတ်တော်ကအလို့ရှိနေတာဖြစ်ပါတယ်။ Goh ဟာဖိလစ်ပိုင်မှာမွေးဖွားသူတယောက်ဖြစ်ကြောင်းနဲ့သူ့အပေါ်ဆွဲချက်တင်တာတွေကိုလည်းညှင်းဆိုထားပါတယ်။ဖိလစ်ပိုင်တရားရေးဌာနရဲ့ထုတ်ပြန်ချက်မှာတော့အင်ဒိုနီးရှားရဲတပ်ဖွဲ့ကမစ်စ်ဂေါကိုဖမ်းဆီးထားကြောင်းဖော်ပြထားပါတယ်။ဖိလစ်ပိုင်လူဝင်မှုကြီးကြပ်ရေးဘူရိုနဲ့ရာဇဝမှုတပ်ဖြတ်ရေးကော်မရှင်ကထုတ်ပြန်တဲ့တည်ထောင်ထုတ်ပြန်ချက်မှာလည်းဂေါကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်တန်ဂျရန်အရမှာဒီကနေ့အစောပိုင်းကဖမ်းမိခဲ့တယ်လို့ဖော်ပြထားပါတယ်။ဖိလစ်ပိုင်သမ္မတဖာရီနာမာကိုစ်ကတော့ဥပဒေရဲ့လက်တံကရှည်လျားတဲ့အတွက်တရားမျှတမှုကနေထပ်ပြေးလွတ်မြောက်ဖို့ကြိုးစားတာအခြေအနေပဲလို့ပြောပါတယ်။အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေကြောင့်အခုလိုဖမ်းဆီးနိုင်တာဖြစ်တယ်လို့လည်းသူကပြောဆိုထားပါတယ်။ကောင်းရဲ့ရှေ့နေဖြစ်တဲ့စတီဖန်ဒေးဗစ်ကတော့မှတ်ချက်တစ်စုံတရားထုတ်ဖို့ပြောဆိုတာမရှိသေးပါဘူး။ငွေကြေးခွာခြားမှုတပ်ဖြတ်ရေးကောင်စီ AMLC အပါအဝင်ဖိလစ်ပိုင်တရားဥပဒေစိုးမိုးရေးအေဂျင်စီတွေကကောင်းနဲ့တခြား35ဦးကိုငွေကြေးခွာချတဲ့တရားရေးဌာနကိုပြီးခဲ့တဲ့လကပဲပူတွဲတိုင်ကြားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ